ကိုဗစ်တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာနေ့စဉ်အတည်ပြုလူနာထောင်ကျော်ရှိပြီးသေဆုံးသူ10ခန်းရှိနေချိန်မှာလူစုလူဝေးမလုံနိုင်အောင်တက်တက်တားမြစ်ချက်တွေထုတ်ပြန်ထားပါတယ်။ဒါကြောင့်ရှေ့ပြားလူသမားတွေလှုပ်ဖို့လိုတဲ့အလုပ်သမားမှတ်ပုံတင်ရတဲ့လုပ်ငန်းစဉ်အစဉ်အဆက်ကိုထိုင်းပြည်ရဲ့ဌာနကဒီကနေ့ဇူလိုင်လ5ရက်နေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်ထားလိုက်ပါတယ်။အခုလိုမျိုးရက်ဆိုင်ထားတဲ့အတွက်မြန်မာလူသမားတွေပေါ်ဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကိုရှေ့ပြားလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။လက်ရှိအချိန်မှာတော့ကျွန်တော်တို့ခိုင်းရဲ့ဒီတက်တဲ့နဲ့တင်းင်းကတင်းင်းကသူကရော့ကြသွားမှမျိုးမဟုတ်ဘူးလေ။ဟုတ်တူးတူးလာတယ်လေ။တူးတူးလာတဲ့ခါကျတော့ဒီတက်ဆိုင်ရာအာဏာပိုင်တွေနဲ့ဤနဲ့ကတော့ဘုလို့လူသမားတွေကိုဆက်ရက်ဆက်ကံပြုလုပ်ပြီးတာဆိုဒီအစိုးရရုံးဌာနတွေမှာလူစုလူဝေးနဲ့လာတာတော့ဆိုရင်ထပ်မပြီးတော့ပို့မထင်းတဲ့နယ်မှာပုံမှုကူးချက်သွားနိုင်တယ်လို့သူယူဆပြီးမှယာယီရဆိုင်ရလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာအကန့်အသတ်မရှိဘူးခင်ဗျာသာသာဒီကျွန်တော်တို့တော်တော်များများလူသမားတွေလည်းဆက်ရက်ဆက်တဲ့နဲ့တို့လူတန်းတန်းကြီးဖြစ်နေကြတယ်ဒီပန်းရောက်ကတ်တွေမထွက်သေးတာတို့တချို့ဆိုရင်ဆက်ရွက်ကလေးပဲအရင်ထွက်လာသေးတာတို့အဲ့တော့တချို့အလုပ်ရှင်တွေလည်းဒါတွေလိုက်လံပြီးမှသွားရောက်ပြီးဟိုတို့လူသားတွေအတွက်သွားရောက်ပြီးလောက်ကန်ပေးနေတာကြီးကျွန်တော်တွေ့ရတယ်တို့တော့အခုလိုမျိုးရုပ်ရည်ကြီးဟိုကိုဝင်လန်ပြီးဟိုအကြောင်းပြပြီးမှရဆန်းလိုက်တယ်ဆိုတော့နေနေတဲ့ချိန်မှာပြန်လဲစမ်းပြီးပြုလုပ်ပြီးမှဆိုတော့ကျွန်တော်မသိရသေးပါဘူးခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်ဒုတိယလှိုင်းကသမိုစခွန်ပြည်နယ်ကမြန်မာလူသမားတွေထံကနေစတင်ကူးစက်တာမို့တရားမဝင်ရွှေ့ပြောင်းလူသမားတွေကိုထိုင်းအစိုးရကအစပိုင်းမှာဖမ်းဆီးဖို့ကြိုးစားခဲ့ပါတယ်နောက်ပိုင်းမှာတော့ဖမ်းဆီးမှုတွေမလုပ်တော့ဘဲကိုဗစ်ကာလအထူးအခွင့်အရေးအနေနဲ့ထိုင်းကိုရောက်နေပြီးသားတရားမဝင်အလုသမားတွေကိုတရားဝင်အဖြစ်မှတ်ပုံတင်ခိုင်းပြီးအလုလုခွင့်ပြုခဲ့ပါတယ်ဒီလုပ်ငန်းစဉ်တွေကိုလုပ်နေစေကာလမှာပဲကိုဗစ်တတိယလိုင်းကူးစက်တာတွေဖြစ်လာတဲ့အခါမှာအလုသမားတွေမှတ်ပုံတင်တဲ့ကာလကိုတတန်းတိုးပြီးခဲ့ပါတယ်အခုအခါမှာတော့အကန့်အသတ်မရှိရက်ဆိုင်လိုက်တာဖြစ်ပါတယ်အလုသမားလက်မှတ်လုပ်ဖို့မှတ်ပုံတင်ရင်ပေးရမယ့်ကုန်ကြမ်းစည်းနဲ့ကိုဗစ်ဆစ်ဆေးဖို့ကုန်ကြငွေတွေအားလုံးဘတ်တောင်းဝင်းကျင်ရှိတာမို့အလုသမားတွေအတွက်အခက်အခဲရှိနေခြင်းမှတ်ပုံတင်တဲ့လုပ်ငန်းတွေရက်ဆိုင်သွားလို့အလုသမားတွေအတွက်ကတော့ပေးသွင်းရမယ့်အခကျင်းငွေတွေအတွက်ငွေစုဆောင်ချိန်ပိုရသွားလိမ့်မယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ
်ကယောကကိစ္စနဲ့ပတ်သက်ပြီးရက်ဆိုင်ထားပြီးမလို့ဒီလုပ်သားလေးတွေအတွက်တော့အနောက်ချက်ပြုစုံကြဖြစ်သွားမှာမဟုတ်ပါဘူးဆရာဆရာတန်းလုပ်တဲ့ဟာကရက်ကန်တမ်းရှိရှိဆိုင်ထားရဆိုရင်လည်းသူတို့တော့ဟိုမို့ပြီးမှအချိန်ရသွားတော့ပေါ့အလုလုနေနေငွေစုဆောင်ချိန်ကိုပိုရသွားတာပေါ့ခင်ဗျာ
လက်ရှိထိုင်းအစိုးရစီမှာတရားဝင်အလုလုနိုင်ခွင့်အထောက်ထားလျှောက်ထားသူလောလောဆယ်မြန်မာနိုင်ငံကအပါအဝင်6သိန်းလောက်ရှိပါတယ်။လက်ရှိထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံကအပါအဝင်တရားဝင်အလုလာလုပ်နေကြတဲ့အလုသမားစုစုပေါင်းကတော့2သန်းခွဲလောက်ရှိပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကအလုသမား2သန်းလောက်ရှိပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတရက်ကိုလူဦးရေ4000ကနေ6000လောက်ထိကူးစက်မှုတွေမြင့်တက်နေတာကြောင့်ရောဂါကားွယ်ထိန်းချုပ်ရေးအတွက်အခုလိုမျိုးအလုသမားတွေကိုမှတ်ပုံတင်ခြင်းဆိုင်ရာကိစ္စရပ်များယာယီရက်ဆိုင်ထားရတာဖြစ်တယ်လို့လည်းထိုင်းပြည်ရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။